မြန်မာနိုင်ငံကနိုင်ငံပိုင်ဗန်လုပ်ငန်းနှစ်ခုနဲ့ကာကွယ်ရေးဝန်ကြီးဌာနတို့ကိုပိတ်ဆို့တံခတ်အရေးယူလိုက်တဲ့အကြောင်းအမေရိကန်ကဒီကနေ့ပဲကြေညာလိုက်ပါတယ်။မြန်မာနိုင်ငံသားကုန်သွယ်မှုဘဏ်နဲ့မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဝန်ကြီးဘဏ်တွေနဲ့အတူကာကွယ်ရေးဝန်ကြီးဌာနကိုအရေးယူတံခတ်မဲ့စီးရင်မှာထည့်သွင်းလိုက်တဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကဒီကနေ့ပဲကြေညာချက်မှာထုတ်ပြန်ပြောဆိုလိုက်တာပါ။စစ်ကောင်စီပြောခွင့်ရဘက်ကတော့ပိတ်ဆို့တံခတ်မှုအစ်စ်ကိုမစိုးရိမ်တဲ့အကြောင်းတရားဝင်ကြေညာချက်ထွက်မလာခင်ကတည်းကပြောဆိုထားပါတယ်။တချိန်တည်းမှာပဲဒီလိုဒဏ်ခတ်ပိတ်ဆို့မှုတွေကြုံရပေမဲ့မစိုးရိမ်ကြဘူး။အလားတူပိတ်ဆို့ဒဏ်ခတ်မှုတွေအရင်ကကြုံခဲ့ပေမဲ့လည်းနိုင်ငံညာဘဏ်ဝန်ဆောင်မှုလုပ်ငန်းတွေကိုနှောင့်နှေးရပ်တန့်မှုမရှိဘဲဆောင်ရွက်နိုင်ခဲ့တယ်လို့စစ်ကောင်စီစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံသားသုံးဝေလွှဲပြောင်းတာပို့ကုန်သွင်းကုန်လုပ်ငန်းတွေနဲ့လစာလွှဲပြောင်းပေးတာတွေကိုအဆင်ပြေအောင်ဆက်လက်လှုပ်ဆောင်သွားမယ်အကြောင်းကြေညာချက်ထုတ်ပြန်ထားတာပါ။မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့နိုင်ငံရေးဖိနှိပ်မှုတွေကြောင့်မြန်မာနိုင်ငံအတွင်းကလူပုဂ္ဂိုလ်80လောက်နဲ့လုပ်ငန်း30လောက်ပေါ်အမေရိကန်ပြည်ထောင်စုကပိတ်ဆို့ဒဏ်ခတ်ထားပြီးဖြစ်ပါတယ်။မြန်မာစစ်တပ်ကိုဝင်ငွေရနိုင်တဲ့နည်းလမ်းတွေနဲ့စစ်ကောင်စီရဲ့စီးပွားရေးရပတ်သက်သူတွေကိုပြစ်မှတ်ထားအရေးယူထားတာဖြစ်ပြီးပိတ်ဆို့မှုတွေကြောင့်မြန်မာပြည်သူတွေကြုံတွေ့နေရတဲ့ဆင်းရဲဒုက္ခကိုပိုပြီးဆိုးဝါးနိုင်တဲ့ဆိုတဲ့ဝေဖန်မှုတွေလည်းရှိနေပါတယ်။ဒီတော့တွင်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေနဲ့အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့ဘာမာအပ်ဥပဒေအကောင့်ထယ်ဖော်မှုအခြေအနေကိုပြန်လည်သုံးသပ်တဲ့ကြားနာပွဲတစ်ရက်မနေ့ဖြန်ကြာသပတေးနေ့မှာအမေရိကန်အောက်လွှတ်တော်မှလူအခွင့်အရေးကော်မရှင်မှကျင်းပဖို့စီစဉ်နေပါတယ်ရှင်။